ကင်ပြထွေဒီတစ်ပတ်တော့စင်ကာပူနိုင်ငံမှာလက်ရှိနေထိုင်နေတဲ့ဘလော့ဂါဦးအင်းင်းရဲ့ဘလော့ကြောင့်ပြောပြမလားလို့ဗ
ျသူဘလော့ဂါဘာတွေများထူးခြားလို့လဲကိုဇော်ဝင်းလိုင်ရဲ့
ထူးခြားတယ်ဆိုတာတဲ့အများအတွက်အကျိုးရှိစေတဲ့ဘလော့ဘူးသုဒတိုးပွားစေတဲ့ဘလော့တစ်ခုလို့ပြောရမယ်ဗျစင်ကာပူမှာနေတာဆိုတော့စင်ကာပူသွားကြမဲ့မြန်မာနိုင်ငံသားတွေအတွက်အထောက်အကူဖြစ်စေမဲ့အကြောင်းအရာတွေပတ်ဝန်းကျင်စိမ့်လန်းဆိုပြေးရေးကအစစင်ကာပူနိုင်ငံဘာကြောင့်တိုးတက်ရတယ်လဲဆိုတဲ့အတွင်းကြကြလေ့လာထားတဲ့ဆောင်းပါးတွေသူ့ဘလော့မှာရေးထားတာလေ
တဲ့ညို့မှာလားကိုဇော်ဝင်းလိုင်ရဲ့ဘလူးဘလော့ကမျိုးများလဲပြောပြပါဦ
းပြောမှာပါဗျပြောတာမှအပိုင်းတင်းနဲ့နှစ်တောင်ခွဲပြီးပြောရမယ်ဗျသူဘလော့နာမည်ကတော့ Free Thinker တဲ့လွတ်လပ်စွာတွေးခေါ်သူလို့အဓိပ္ပာယ်ရမှာပေါ့ဗျသူဘယ်ချိန်မှာစာရေးဆိုင်ရေးဖြစ်တယ်ဘလော့ကိုဘယ်တော့မှစာရေးတယ်ဆိုတဲ့အကြောင်းပြောပြထားတာတွေကိုအရင်နားထောင်ကြည့်အောင်ဗျာ
ကျွန်တော်စာရေးဆိုင်ရတာက1996ခုနှစ်လောက်ကောနော်96 98လောက်ကကျွန်တော်စာရေးရပါတယ်ရေးပြီးတော့အဲ့တုန်းကတော့ကွန်ပျူတာတို့ဘာလို့သိလို့မရှိသေးဘူးနော်ကော်ပီယာတို့မရှိသေးတဲ့အခါကျတော့ကိုယ့်အကူရေးပြီးတော့ပဲဘယ်လိုပဲသိမ်းထားတယ်နောက်တကယ်ချင်းနေပေးပြီးတော့ဖတ်တယ်ဘောနော်အဲ့ရလေးစာရေးတယ်ဘောနော်စင်ကာပူလာတဲ့အခါကျတော့ဒီမှာအဲ့တော့နည်းနည်းဟိုကွန်ပျူတာက300စာဖြစ်နေပြီဆိုတဲ့အခါကျတော့ကွန်ပျူတာနဲ့စပ်ပြီးရေးတယ်ဘော2008ခုနှစ်လောက်ကျတော့ဒီဘလော့ဘယ်နဲ့ရေးထားဘလော့တစ်ခန်းနဲ့ကိုရေးထားတဲ့ဟာလေးလည်းဘလော့ပေါ်တင်ရင်လည်းဘောနော်အဲ့လိုတင်လို့ရှိရင်ကောင်းမယ်ဟောကျွန်တော်ရေးတာကကဏ္ဍတော်ဆုံးတယ်ပေါ့နော်စီဝါရေးရောပညာရေးရောကျမ်းမာရေးရောဘာသာရေးရောစသဖြင့်ပေါ့နော်အဲ့ဒီဟာကိုကိုတိထားတဲ့လေးလာထားတဲ့ဟာလေးတွေကိုငွေချင်းအပေါင်းတင်တွေကိုနောက်မျိုးဆက်သစ်လူငယ်တွေကိုလည်းပေးနေတာပေါ့နော်အဲ့တော့အဲ့ဒါကိုဟိုကနေငွေချင်းတွေစီကိုစာနဲ့ရေးပြီးတော့ဆင်းဆက် lesson plan ဖတ်တာကတော့စိတ်ပေါင်းခြင်းတွေကိုလူအများကြီးမရောက်နိုင်ဘူးအခုလို blog လုပ်လိုက်လို့ရှိရင်တော့ internet ကနေပြီးတော့အများကြီးလာပြီးတော့ဖတ်နိုင်ရလိမ့်မယ်ဆိုပြီးရေးချက်နဲ့ကျွန်တော်စပြီး blog ရေးပါတယ်စာရေးတဲ့တာ2008ခုနှစ်အတင်မှာ21ရက်နေ့ပေါ့နော်ဘလော့ကိုစာပြီးတင်တာပါကျွန်တော
်သူပြောဖို့အရာဆိုတော့စာရီအများကြီးရေးထားတာနဲ့တူတယ်နော
်ရေးဆိုစာဖတ်အားကလည်းကောင်းတာကိုဗျစာဖတ်တာကိုဝါသနာပါတယ်ဆိုပဲ
ဝါသနာအရင်ခံကိုကျွန်တော်စာရီအများကြီးဖတ်တယ်ပေါ့နော်စာဖတ်ပြီးတော့ဟိုတွေးမိတဲ့ဟာတွေကိုလည်းကြံပြီးတော့ရေးတယ်ကြံရအောင်စာရောနှစ်ခုလုံးရေးတယ်ပေါ့နော်ကျွန်တော်တွေးတာကဟိုတခြားသူတွေတွေးတာနဲ့တိတ်ပြီးတော့မတူလောက်ကျွန်တော်ကဟိုဘောင်ပြင်းဘက်ကနေတွေးတယ်ဟောနော်ဥပမာဆိုလို့ရှိရင်မြန်မာနိုင်ငံအခြေအနေကိုသုံးသပ်တဲ့အခါမှာမြန်မာနိုင်ငံသားတယောက်အနေနဲ့မဟုတ်ဘဲနဲ့မြန်မာနိုင်ငံနားမဟုတ်တဲ့လူတယောက်အနေနဲ့ကြည့်ရအောင်ဘာသာရေးဆိုလို့ရှိရင်အဲ့လိုပဲဗုဒ္ဓဘာသာကိုကျွန်တော်ပြန်ပြီးတော့ analyze လုပ်တဲ့အခါကျတော့ဗုဒ္ဓဘာသာဝင်တယောက်အနေနဲ့မဟုတ်ဘဲနဲ့သတ်ပါတီရောတခြားတယောက်အနေနဲ့ကြည့်တယ်ဟောအဲ့လိုကြည့်တဲ့အခါကျတော့မဟုတ်တာတွေလွဲနေတာအများကြီးပါလားအဲ့တော့ကျွန်တော် idea ကတခြားသူတွေတူခြင်းမတူမယ်ဟောကျွန်တော်မတူရရမှာသူတို့ချက်ပြီးရေးကြတော့ဒါတို့လေးဖြစ်နေတယ်ဒါတို့လေးဖြစ်တင်တယ်ပေါ့နော
်သူကိုယ်တိုင်ကစာဖတ်ဝါသနာပါတယ်လို့ပဲခဏခေလူငယ်တွေကြမှာစာဖတ်လာစေခြင်းနဲ့စေစနာနဲ့စာရေးတာပါတဲ့ရေးကြမြေကြသွားကြမဲ့မြန်မာနိုင်ငံသားတွေလူလိမ်မခံရအောင်သူ့အတွေ့အကြုံလေးတွေကိုစာရေးပြီးတော့မျှဝေတဲ့သဘောပေါ့ဒီနေရာမှာသူကစင်ကာပူရောက်နေတာဆိုတော့စင်ကာပူနိုင်ငံအကြောင်းပေါ်မှာခင်ဖြစ်ထွေးရဲ့
ကျွန်တော်ဒီမှာစာဖတ်အားလည်းနဲ့နေကြတယ်လူငယ်နဲ့အဲ့လိုစာဖတ်နေတဲ့ခါကျတော့ကျွန်တော်တိတ်ပြီးတော့အားမရအောင်အရင်တော့ဗောလေခုတော့တော်တော်များဖတ်လာကြပါပြီအဲ့တော့သူတို့စပတ်စီကျင်လာလဲပါတယ်ဗောနော်စပတ်အောင်ဘယ်လိုတွေသူတို့ဆွဲဆောင်အားတွေပေးရမလဲဘယ်လိုတွေတွန်းအောင်ပေးရမလဲစပတ်ချင်းအကျိုးကျေးဇူးတွေဘာလို့ရှိရလဲစသည်ဗောနော်အဲ့ဒီအရင်ကျွန်တော်ရေးပြအောင်အဲ့တော့နောက်တစ်ခုကစင်ကာပူကနေပြီးတော့ဗမာပြည်ကိုလာပြီးအလုပ်လုပ်တဲ့အခါမှာကျွန်တော်ကိုနဲ့ဒီပင်လေးစင်ကာပူအကြောင်းကိုဘာမှမသိသေးဘူးဗောဒီတိုင်းလာပြီးလုပ်တယ်လုပ်တဲ့အခါကျတော့မဆုံးရှုံးတဲ့အခွင့်အရေးတွေလည်းဆုံးရှုံးရအများရှိတယ်ဗမာပြည်ကနေပြီးတော့စင်ကာပူလာပြီးအလုပ်လုပ်တဲ့သူတွေကိုစင်ကာပူကြောင့်ခါးခါနာနာပြည်အောင်ဆိုတော့ကျွန်တော်ရေးပါတယ်အဲ့ဒါကတော့တော်တော်လေးနောက်ကျပါတယ်2008ခုနှစ်ဟိုလောက်ကရေးတာအော်တိုဝါလောက်ကစပြီးရေးအောင်နော်ရေးပြီးတော့2009ခုနှစ်လောက်မှာကျွန်တော်တို့ project မှာရှိတဲ့မြန်မာလေးတွေကိုအဲ့ဒီအောင် print လုပ်ပြီးတော့ copy ကူးပြီးတော့ဝေပေးတယ်ပေါ့နော
်စင်ကာပူလိုနိုင်ငံမျိုးကိုသွားကြတဲ့မြန်မာနိုင်ငံသားအများစုကအလုပ်ကန်ရှာဖို့အလုပ်လုပ်ကြဖို့သွားကြတာများတော့အလုပ်ကန်ချောင်းတွေလည်းပါမှာပေါ့နော်
ပါပါဘီကောလာမခင်ဖြူထွေးရဲ့ဆောင်းရံရှောင်းရံနေအားလုံးပါပါတယ်ဗျအ
ဓိကတော့သူတို့တွေဒီမှာဘလို့လုပ်တွေရနိုင်တယ်အဲ့လုပ်တွေကဘလို့လာကတွေရနိုင်တယ်အဲ့လုပ်တွေရဖို့အတွက်ဘလို့ကြိုးစားရမယ်ဘလို့သင်တန်းတွေတက်ရမယ်စသည်မို့အဲ့ညာတော့သူတို့လမ်းကြောင်းပေးတာပါရင်းရင်းနဲ့နောက်တငင်းတယောက်ကအဲ့ဒါကိုဖတ်ပြီးတော့အခင်အဲ့ဒါဆိုလို့ရှိရင်စင်ကာပူကလူနေမှုစနစ်တွေကကုန်ကြစရိတ်တွေနဲ့ဒီမှာရှိတဲ့အကုန်လုံးအကြောင်းပါနော်ဥပဒေတွေရောဘာတွေရောအားပြည့်စုံလေးလည်းရှိရင်တော့ဘဝပြည့်လူတွေတော်တော်အကျိုးများလိမ့်မယ်ဆိုတော့အဲ့ဒါကျွန်တော်စက်တိုက်ရေးပါတယ်ပြီးတော့စုစုပေါင်းတစ်နှစ်ကျော်လောက်ကြာတယ်အဲ့ဒီကကျွန်တော်ရေးရအောင်နော်2009ခုနှစ်2008 2009ပေါ့2009ခုနှစ်ဝါလောက်မှရေးပြီးတော့စက်တင်ဘာအောက်တိုဘာလောက်မှရေးပြီးတော့ကျွန်တော်အဲ့ဒီကကိုစောင့်ဖြစ်ပုံနှစ်ခုလို့လုပ်တယ်ပေါ့နော် ဝင်ဝဲအကြောင်း complete information ကိုတစ်ခါနဲ့လည်းအကုန်လုံးရပါမယ်ပေးနေတာပါကျွန်တော်တို့တော့ဘာမှမသိကြတော့တခြားလူတွေရေးတဲ့စာတွေနည်းနည်းပေါ်တော့ရှိတယ်ပေါ့ဒါပေမဲ့တို့က tourist guide လောက်ပဲဘာမှသိပြီးတော့အပြည့်စုံမပေါင်းဘူးနော်အဲ့ဒါကျွန်တော်အဓိကဟိုရင်ရေးတဲ့ရွေးချက်ပေါ့နော်နောက်ပိုင်းကျတော့ဒီစင်ကာပူအကြောင်းတွေမဟုတ်ဘူးねတခြားအင်ဂျင်နီယာကြီးနဲ့ကျွန်တော်လုပ်တဲ့အလုပ်ထဲကအကြောင်းတွေပါပေါ့အဲ့ဒါရေးတယ်ရေးပြီးတော့အဲ့ဒီတော့ဆောက်ထုတ်တယ်ပေါ့နော်နောက်ပြီးတော့ဒီမှာရှိတဲ့စင်ကာပူမှာအလုပ်လုပ်တဲ့သူတွေရဲ့ဘဝတွေအကြောင်းလည်းကျွန်တော်ရေးပါတယ
်ရှေ့ပတ်တင်ဆက်ပေးမယ့်အပိုင်းနဲ့မှာတော့စင်ကာပူနိုင်ငံတိုးတက်ဖွံ့ဖြိုးဖို့အပြင်စိန့်လန့်ဆိုပီအောင်သူတို့ဘယ်လိုလုပ်ကြသလဲဆိုတော့ဘလော့ပေါ်ကဆောင်းပါးတွေအကြောင်းကိုဆက်ပြောကြတာပေါ့မခင်ဖြူထွေးရသူဘလော့ကိုကိုယ်တိုင်သွားလေ့လာကြည့်ကြရဲဆိုရင်တော့လိပ်စာကရွှေငိမ့် .blogspot.com ဖြစ်ပါတယ်စလုံးပေါင်းကတော့ shweenyin.blogspot.com ဖြစ်ပါတယ
်ဒေါ်ရရှင်တို့အနေနဲ့လည်းကိုယ်တိုင်ရေးထားတဲ့ blog တွေဒါမှမဟုတ်ကိုယ်တိထားတဲ့ blog လေးတွေကိုတဆင့်ပြောပြလို့ရတယ်ဆိုရင်တော့ burmese@voanews.com email ကတဆင့်ကျမတို့ထံကိုအသိပေးအကြောင်းကြားစီလိုပါတယ်ရှင်
ဝေဖန်ကြံပေးစာတွေကိုလည်းအဲ့ဒီအီးမေးလ်ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါတယ်။တင်းနေငွေနေညနေနဲ့အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတဲ့ blogger အစီအစဉ်ကိုဝေဖန်ကြံပေးစာတွေရေးသားပေးပို့ကြဖို့ဖိတ်ခေါ်ပါပါခင်ဗျာ။